ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူရေအတွက်ဟာကမ္ဘာတစ်ဝှမ်းမှာလူပေါင်း 13,900 ကျော်သွားပြီဖြစ်တယ်လို့သိဆုံးသူရေအတွက်ကလည်းနိုင်ငံပေါင်း 114 နိုင်ငံမှာလူပေါင်း 4,300 လောက်ရှိနေပါပြီ။ COVID-19 ရောဂါစဖြစ်တဲ့တရုတ်နိုင်ငံမှာတော့နေ့စဉ်ကူးစက်သူအရေအတွက်တဖြည်းဖြည်းကျဆင်းလာနေပြီးဒီကနေ့မှာနောက်ထပ်ကူးစက်သူ24ယောက်ရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံတွေမှာကူးစက်သူအရေအတွက်ရောလာပြီမယ်လေ။တခြားနိုင်ငံတွေကနေဝင်လာသူတွေမှာဗိုင်းရပ်စ်ပိုးကူးစက်သူများလာတာကြောင့်တရုတ်နိုင်ငံကိုရောက်လာသူတိုင်း14ရက်ကြာတိကျခွဲနေဖို့တရုတ်တာဝန်ရှိသူတွေကအမိန့်ထုတ်ထားပါတယ်။တရုတ်နိုင်ငံပြည်ရင်ကျန်းမာကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာဒီကနေ့ထိဆိုရင်လူ1000ကျော်ကူးစက်ခံရပြီးတနိုင်ငံလုံးမှာအသွားအလာတွေကန့်သတ်ပြီးပင်ထားတာ2ရက်ရှိတော့ပါပြီ။အရေးပေါ်ကျန်းမာရေးကိစ္စနဲ့အလုပ်ကိစ္စတွေအတွက်ပဲလူတွေကိုသွားလာခွင့်ပြုထားတာပါ။အမေရိကန်ပြည်တော်စုမှာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်1000ကျော်သွားပြီဖြစ်ပြီး23ရက်တမနေ့တည်ဆုံးထားပြီဖြစ်တဲ့ဝါရှင်တန်ပြည်နယ်မှာလူ250ထက်ကျော်လုံတဲ့စူဝေးဘော်တွေမလုပ်ဖို့ကန့်သတ်မိတ်တရက်ကိုပြည်내အုပ်ချုပ်ရေးမှူးကထုတ်ပြန်ပွဲရှိပါတယ်။နယူးယောက်ပြည်နယ်မှာလည်းဗိုင်းရပ်စ်ကူးစက်သူ100ကျော်ရှိနေတဲ့လူနေရပ်ကွက်တစ်ခုပတ်ဝန်းကျင်မှာတိကျခွဲထားတဲ့နေရာတစ်ခုကိုပြည်내အုပ်ချုပ်ရေးမှူးကသတ်မှတ်ပေးထားပါတယ်။လူတွေအနေနဲ့မကြကနာလက်ဆေးဖို့မျက်နှာကိုကင်တွယ်ထိတွေ့တာမလုပ်ဖို့ချောင်းဆိုးနေသူဒါမှမဟုတ်နှာချေနေသူတွေနဲ့ဝိုးဝေးနေဖို့နဲ့နေမကောင်းဘူးလို့ခံစားရရင်အိမ်မှာပဲနေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြံပေးထားပါတယ်။လူအများပြားတက်တဲ့စူဝေးဘွဲတွေမလုပ်ဖို့အကြံပြုထားတာကြောင့်လဲကမ္ဘာတဝမ်းမှာပွဲတွေအခမ်းအနားတွေပယ်ဖျက်ထားကြပါတယ်။ပုံရိုင်းမင်းကြီးဖရန်စစ်တောင်းမှာဗာတီကန်နန်းတော်တွင်ကနေပဲဗီဒီယိုကနေတိုက်ရိုက်ထုတ်လွှင့်ပြီးဒီကနေ့ဝတ်ပြုစုတောင်းပွဲလုပ်ပါတယ်။ဒီကနေ့ညကစားဖို့ရှိတဲ့မန်ချက်စတာစီးတီးနဲ့အာဆင်နယ်အသင်းတို့ရဲ့ပရီးမီးယားလိဘောလုံးပွဲကိုလည်းရွှေ့ဆိုင်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့တခြားဘောလုံးအသင်းတစ်သင်းရဲ့ပိုင်ရှင်နဲ့ထိစပ်မှုရှိခဲ့တဲ့အာဆင်နယ်အသင်းသားနဲ့ဝန်ထမ်းအတော်များများကိုယ်ပါတာတိကျခွင့်နေလိုက်ကြပြီးတဲ့နောက်အခုလိုဘောလုံးပွဲကိုရွှေ့ဆိုင်းလိုက်တာပါ